ဆင်ဝုန်နိုင်ငံမှာဒီနှစ်ကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူရာနဲ့ချီရှိတာကြောင့်အခုဆိုရင်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 3,000 ကျော်သွားပြီဖြစ်ပါတယ်။ဒီနှစ်မှာရောဂါကူးစက်ခံသူ612ယောက်ထပ်မင်းရှိပြီးအဲ့ဒီကအများစုဟာပြည်ပကနေအလုလာလုကြတဲ့သူတွေဖြစ်ပါတယ်။နိုင်ငံသားကနေလာပြီးအလုလုကြတဲ့သူတွေနေတဲ့အဆောင်တွေမှာရောဂါကူးစက်မှုတွေနေ့စဉ်ရာနဲ့ချီရှိနေပြီးအခုဆိုရင်ရောဂါကူးစက်ခံသူဟာစုစုပေါင်း3426ယောက်နဲ့တည်ဆုံးသူ22ယောက်ရှိပါတယ်။စင်ကိုရဲ့နေ့စဉ်ယောဂကူးစက်မှုနှုန်းဟာအာရှမှာအမြင့်ဆုံးနေတဲ့ကတခုလည်းဖြစ်ပါတယ်။စင်ကိုမှာယောဂကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ပြီးခဲ့တဲ့ဧပြီလကလေးကကျောင်းနေတဲ့အလုပ်တွေတော်များများကိုပိတ်ထားခဲ့တာပါ။ဒါပေမဲ့နိုင်ငံသားအလုပ်သမားတွေနေတဲ့အဆောင်တွေအပြင်ဘက်မှာကူးစက်မှုနှုန်းတွေနည်းလာတာကြောင့်ကျောင်းနေတဲ့အတူတချို့စီးပွားရေးလုပ်ငန်းတွေကိုဇွန်လမှာပြန်ဖွင့်ဖို့အစီအစဉ်တွေကိုအစိုးရကအခုတစ်ပတ်မှာထုတ်ပြန်ခဲ့ပါတယ်။ကုန်ထုတ်လုပ်မှုနဲ့ဗဏ္ဍာရေးဆိုင်ရာလုပ်ငန်းတွေလိုရောဂါကူးစက်မှုအန္တရာယ်နည်းတဲ့လုပ်ငန်းတွေကိုပြန်ဖွင့်သွားမှာဖြစ်ပြီးတော့လက်လီဆိုင်တွေနဲ့စားသောက်ဆိုင်တွေကိုတော့ဆက်ပြီးတော့ပိတ်ထားမှာဖြစ်ပါတယ်ခင်ဗျာ။